တိုင်းဒါလက်နက်ကင်အဖွဲ့၄ဘွဲ့ပေါင်းပြီးတက်ခတ်ခဲ့တဲ့တရုတ်နိုင်ငံနဲ့နယ်စပ်အနီးရှမ်းပြည်နယ်အတွင်းမှာဒီကနေ့ထိတိုက်ပွဲတချို့ဆက်လက်ဖြစ်ပွားခဲ့သလိုကုန်စည်စီးဆင်းမှုတွေလည်းရပ်ဆိုင်ထားရပါတယ်။အရက်သားတွေကထိခိုက်သေဆုံးမှုတွေရှိခဲ့ပေမဲ့လည်းတိုင်းဒါလက်နက်ကင်အဖွဲ့ဘက်ကတော့အရက်သားတွေကိုပိတ်မှတ်ထားတိုက်ခိုက်တာမျိုးမရှိဘူးလို့ညင်းဆန်းခဲ့တာပါ။အပြေဆုံးကိုဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ရှမ်းပြည်နယ်အတွင်းကမြမတက်မတော်နဲ့ရဲကင်းစခန်းနေပါဝင်နေရာ10ခုလောက်ကိုတိုင်းရင်းသားလက်နက်ကိုင်၄ဘွဲ့ပူးပေါင်းတိုက်ခတ်ခဲ့ပြီးနောက်တနေ့အထိတိုက်ခိုက်မှုတွေဆက်လက်ဖြစ်ပွားနေတာဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေနဲ့မတိမငိမ့်အခြေအနေတွေကြောင့်တရုတ်မြန်မာနယ်စပ်မူဆယ်၁၀၅မိုင်ကုန်သွယ်ရေးဆောင်မှာကုန်သွယ်စီးဆင်းမှုတွေရပ်နားထားရတဲ့အကြောင်းကုန်သွယ်ရေးဦးစီးဌာနကတာဝန်ရှိသူတဦးကပြောပြပါတယ်
။ဟိုနေရာကားရဲ့ရဲလေးပိတ်နေတော့ကားလည်းမရဘူးပေါ့။အခုတော့ကားမဝင်ကျွန်တော်လူကလုံခိုင်းတာကရက်မထားဘူးကားမဝင်တော့ဘာမှလုံးမရ
ဘူးရှမ်းပြည်နယ်အတွင်းကမူဆယ်၁၀၅မိုင်မုံကိုပန်ဆိုင်နမ်ခန်ကော့ခိုင်ဒေသတွေကအစိုးရတပ်စခန်းတွေကိုတိုက်ခိုက်မှုမှာတော့ရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ကချင်လွတ်လပ်ရေးတပ်မတော် KIA ကိုးကန့်တပ်ဖွဲ့ MNDAA နဲ့တအောင်းမလောင်တပ်ဖွဲ့ TNLA ပူးပေါင်းပြီးစစ်တင်ခဲ့ကြောင်းကိုလည်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့၄ဘွဲ့ကပူးတွဲကြေညာချက်ထုတ်ပြန်ခဲ့တာပါတိုက်ပွဲတွေဟာဒီကနေ့အထိလဲဆက်လက်ဖြစ်ပွားနေဆဲဖြစ်ပြီးစစ်စင်ရေးတွေလည်းဆက်လုသွားဖို့ရှိနေတယ်လို့လဲ TNL တအောင်းတပ်ဖွဲ့ကဗိုလ်မှူးတာအိုက်ကျော်ကပြောပါတယ်
။ဟာဒီစစ်ခိုင်တို့မှလည်းဖြစ်တယ်မွန်ဂူဖောင်းဆောင်တို့မှလည်းဖြစ်တယ်။ဟာဒီလောက်ရှိလောက်ဒီဆိုတာကတော့ဒီလိုကမိုင်းဒီပြေဘူးတော့ဖြစ်တယ်။ဟာဒီဘာကြောင့်ဆိုတော့ဆိုပြတော့ဒီလိုဒီတမမီမတ်တမတို့ကထူတော့ဘူးနော်။ဒီအဓိကဒီတပ်ပြဖြစ်လာတဲ့အကြောင်းမြန်မာတမတို့ကဒီလိုဒီတပ်ကိုသူစီတီပြလာတယ်။တက်လာပြီးတဲ့ချိန်မှာတော့ဟာဒီလူထုတွေဆက်ပြီးရတယ်ဆိုတော့အမြဲတမ်းဆက်ပြီးရတဲ့ရှိတယ်။ခုတိလို့တချို့ကြတော့တပ်ပြဖြစ်နေတဲ့အချိန်မှာဒီဆက်ပြီးရတာလည်းရှိတယ်။တချို့ကြတော့မြေကွေးလည်းမဖြစ်ဘူးမြန်မာတမတို့ကလည်းဒီအချင်းချောက်တာမျိုးအကြောင်းမလဲနေကြည့်တာမျိုးအဲ့ဒါမျိုးချက်ကြီးရတာလည်းရှိရဲ့အဲ့လိုမျိုးဖြစ်တဲ့ကိစ္စကြတော့ဒီလိုပြန်ညင်းတော့လည်းရှိဘူးအင်းပြန်ကြတာရှိတယ်တချို့လည်းအခုဒီမပြန်နိုင်နေကြတာရှိတယ်အဲ့ဒါချိန်တိုင်းမှာဖြစ်ဆိုလို့2000နှစ်ကြာဒီနေ့ထိရော
တရင်သားလက်နက်ကင်အဖွဲ့ရဲ့ကြီးညာချက်မှာတော့မြန်မာအစိုးရတပ်တွေရဲ့စစ်ရေးရဖိအားပေးမှုတွေကိုတုံ့ပြန်တဲ့အနေနဲ့တိုက်ခိုက်ခဲ့တာပါဖြစ်တယ်လို့လည်းစီးနေတိုက်ခိုက်မှုနဲ့ပတ်သက်လို့ဖြေရှင်းချက်ပေးခဲ့တာပါဒီကနေ့ညနေပိုင်းကပိတ်မိနေတဲ့လူတွေကိုသွားကယ်ထုတ်ခဲ့တဲ့ပရာဟိတအဖွဲ့ကကားတစ်စီးကိုတနက်နဲ့ဝိုင်းပစ်တဲ့အတွက်ရွှေလီကျဲကောင်မူဆယ်ဒေသဘက်မှာပရာဟိတလုပ်ငန်းတွေလုပ်နေတဲ့ကိုရဲမင်းအောင်ဆိုသူကိုတနက်တစ်ချက်ထိမှန်သွားတဲ့အတွက်စေးရုံတင်ပြီးကုသပေးနေရတယ်လို့လည်းသမရယုံဝန်ကြီးဌာနပြောခွင့်ရသူဦးစော်ထေးက VOA ကိုပြောပါတယ
်ဒီတိုက်ခိုက်မှုတွေကပါလဲဆိုတော့ကျွန်တော်တို့စစ်ဘက်လုံးကြောင်ရေးစကမ်းပြတ်မှတ်တွေမဟုတ်တော့ဘူးအစ်မပြည်သူတွေသိတယ်သိတဲ့အပြင်အခုနောက်ဆုံးအချိန်ညနေပိုင်းအချိန်တွေပေါ့နော်၃နာရီကျော်လောက်မှပြစ်ခံရတဲ့ဟာဆိုရင်ပိုင်ဝဲတွေကြောင့်တုံ့ပြန်နေရတယ်ဒုက္ခတွေရောက်နေတယ်ပြည်သူကိုကူညီတဲ့လူမျိုးရေးအသင်းပရိသတ်အသင်းတွေပေါ့ကွာတိုက်ခိုက်တဲ့ဟာတွေကတော့ကျွန်တော်တို့ကဒါမှမဟုတ်အရှက်မောက်လို့ရတယ်မကားတော့ဘူးလို့ပြည်သူလူထုကပါပြစ်တဲ့အနေအထားမျိုးတွေဆက်လာနေတာကျွန်တော်သိရပါတယ်အခုတော့ကျွန်တော်တို့အဲ့ဒီကလုံးဝရေးရပေါ့နော်လူမျိုးရေးအဲ့တော့တောင်းနေကြတယ်နောက်တစ်ချက်ကတော့ခုနကပြောတဲ့ကျွန်တော်တို့ဟိုလုံလေးစကမ်းနေအပြင်ဒီလိုလူလူကိုမဖြစ်ခဲ့အောင်ကျွန်တော်တို့ကာကွယ်ပေးနိုင်တဲ့နေရာတွေလုပ်နေကြတယ်ဒါလဲတမလို့ရဲရဲပေါင်းပြီးတော့ကျွန်တော်တို့တောင်းနေကြတာဖြစ်ပါတယ်
တိုက်ပွဲတွေကြောင့်ထိခိုက်ဒဏ်ရာရသူတွေလည်းရှိထားပြီးအခုအခါတိုက်ပွဲတွေကြောင့်ဘေးလွတ်ရာတိမ်းရှောင်နေသူတွေလည်းရှိနေသလိုတချို့ကတော့အိမ်နီးချင်းတရုတ်နိုင်ငံအတွင်းဝင်ရောက်ခိုလုံနေသူတွေလည်းရှိပါတယ်TNL တအောင်းတပ်ဖွဲ့ရဲ့ပြောခွင့်ရသူဗိုလ်မှူးတိုက်ကျော်ကတော့စစ်စင်ရေးဟာလူလူကိုပြစ်မှတ်ထားတာမဟုတ်ဘူးလို့ဆိုပါတယ်
။ဟုတ်တော့ဒီဥဒီမှာတက်ခရာရှိလို့ရှိဘူးဒီလိုနေနေနေရလဲကျွန်တော်တော့ရောက်ခတ်တာလည်းမရှိဘူး။ဒီအတိကတော့အဲ့ဒါမှရှိတဲ့ပတ်စခန်းရေစခန်းတွေကပြင်ပြီးကြားရတယ်တော့ဒီဖြစ်ခတ်တာလည်းတော့ရှိတယ်။အဲ့မှာတက်ကြည့်ကြည့်နေတော့လူလူလည်းကြားမှရှိနေတဲ့အချိန်ကျတော့ဘူးလက်ချက်ကြောက်ဖြစ်တဲ့ဆိုတော့ဘူးမှအတိပြုနေတာမဟုတ်ဘူးနော်။
အခုအချိန်ထိတော့အဲ့ဒီမှာတိုက်ခိုက်နေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားအခြေအနေတွေကိုပြန်လည်ထိန်းသိမ်းနိုင်ဖို့အတွက်ဆွေးနွေးပြောဆိုမဲ့အရေးလက္ခဏာမျိုးတွေတော့မတွေ့ရသေးပါဘူးရှင်။